အမေရိကန်ပြည်ထောင်စုရဲ့အာကာသရဲရတပ်ဖွဲ့တည်ထောင်ဖို့နဲ့အစိုးရဝန်ထမ်းတွေကိုလှစာပြင်းတဲ့သတင်းစစ်နှစ်ပတ်ကြာမိဖွားခွင့်ပေးမဲ့ဥပဒေတရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်အမေရိကန်ဒေါ်လာ938ဘီလီယံသုံးဆွဲမဲ့ကာကွယ်ရေးအသုံးစရိတ်မူကြမ်းကိုဒီမိုကရက်အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာအတည်ပြုလိုက်ပြီးနောက်မှာပဲ Republican အမတ်အများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ကအင်္ဂါနေ့မှာအတည်ပြုခဲ့ပါတယ်။ American တပ်ဖွဲ့6ခုကိုအာကာသရဲရဲတပ်ဖွဲ့တည်ထောင်ဖို့ဆိုပြီးတော့သမ္မတ Trump ရဲ့တောင်းဆိုခြင်းနဲ့ဒီမိုကရက်တွေအကြံပြုထားတဲ့ဒေါ်လာနှစ်သန်းကုန်ကျသုံးဆွဲဖို့ရထားတဲ့ဝန်ထမ်းတွေကိုလစာပြင်းနဲ့မိဖွားခွင့်ပြုရေးအပြန်အလှန်သဘောတူညီမှုရခဲ့တဲ့အတွက်ဒီမူကြမ်းကိုအခုလိုအတည်ပြုလိုက်ကြတာလည်းဖြစ်ပါတယ်။အစိုးရဝန်ထမ်းတွေလစာပြင်းတဲ့မိဖွားခွင့်ပြုတာအမေရိကန်သမိုင်းမှာဒါပထမဆုံးအကြိမ်လည်းဖြစ်ပါတယ်။အာကာသရဲရတပ်ဖွဲ့ဟာလည်းနှစ်ပေါင်း60ကျော်အတွင်းအမေရိကန်စစ်ဘက်ရဲ့ပထမဆုံးတပ်ဖွဲ့ဖြစ်လာတော့မှာပါ။အာကာသရဲရတပ်ဖွဲ့တပ်မိုးဂျွန်ရီမွန်ကတော့အခုအစ်စ်ဖွဲ့မှတပ်ဟာနိုင်ငံတော်အတွက်တိတ်ကိုအရေးပါတဲ့အတွက်အမားအယွင်းလုံးလုံးမရသလိုအလင်းစလိုလုံးလုံးမရဘူးလို့လည်းပြောပါတယ်။အာကာသဆိုင်ရာတပ်ဖွဲ့မှာအမေရိကန်စစ်ဖက်နဲ့အရက်ဖက်အဖွဲ့ဝင်16,000ဝန်းကျင်ပါဝင်မှာဖြစ်ပါတယ်။